လူမှုဆက်ဆံရေးဆိုင်ရာအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးရစ်ချတ်စတန်ဂယ်ဟာမကြာခင်ရပိုင်းအတွင်းမလေးရှားနဲ့မြန်မာနိုင်ငံတွေကိုတွားရောက်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဗိုလ်ရုံးနေမှာထုတ်ပြန်ကြေညာပါတယ်။ဒုတိယနိုင်ငံခြားရေးဝန်ကြီးစတန်ဂယ်ဟာမြန်မာနိုင်ငံရန်ကုန်မြို့ကိုဧပြီလ28ရက်နေ့မှာရောက်ရှိမှာဖြစ်ပြီးအဲ့ဒီနေ့မှာပဲရက်ဖက်ဆိုင်ရာအဖွဲ့အစည်းကပုဂ္ဂိုလ်တွေ၊ကျောင်းသူကျောင်းသားတွေ၊စွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့ဆိုပါတယ်။အဲ့ဒီနောက်မှာတော့ဒုတိယနိုင်ငံခြားရေးဝန်ကြီးဟာအပီလာ29ရက်နေ့မှာနေပြည်တော်ကိုတွားရောက်ပြီးတော့မြန်မာအစိုးရရဲ့ထိတ်တန့်အရာရှိတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အခုလာဇမ်းပိုင်းတော့ကလည်းအာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့သမ္မတဦးသိန်းစိန်နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းပြည်ချိုင်းရေးဝန်ကြီးဦးအောင်ကြည်စတဲ့မြန်မာအစိုးရတာဝန်ရှိသူတွေနဲ့တီးခြားတွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအကြောင်းကိုမေးမြန်းဆွေးနွေးခဲ့ပါသေးတယ်။မြန်မာနိုင်ငံခီးစဉ်မတိုင်ခင်မစ္စတာစတရင်ဂါဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုတွားရောက်ပြီးတော့အရှိတောင်အရှလူငယ်ခေါင်းဆောင်များတွေ့ဆုံပွဲမှာတက်ရောက်ပြီးတော့အမှားစကားပြောကြဖို့ရှိပါတယ်။အဲဒီနောက်ဒုတိယနိုင်ငံခြားရေးဝန်ကြီးဟာအမေရိကန်ဆိုရရဲ့အစီအစဉ်နဲ့အရှအာဆီယံနိုင်ငံ၁၀နိုင်ငံမှရှိတဲ့အမေရိကန်တပ်ရုံးတွေကနေရွေးချယ်ထားတဲ့လူငယ်ပေါင်း100ကျော်တက်ရောက်မဲ့ Adia to Action အလို့ယုံဆွေးနွေးပွဲမှာတက်ရောက်ပြီးတော့အမှားစကားပြောကြဖို့စီစဉ်ထားပါတယ်။အဲဒီခဏမှာအာဆီယံအတွင်းမှုချုပ်ရုံးကကိုယ်စားလှယ်တွေအာဆီယံနိုင်ငံတွေကတာမတ်ကြီးတွေဒေတာတွင်းကစီးပွားရေးလုပ်ငန်းရှင်တွေအရက်ဖက်အဖွဲ့အစည်းကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ။